မင်္ဂလာပါခင်ဗျာ။ဤကနေ့ညပိုင်းဒဲလီလိုက်စီစဉ်ကနေပြီးကြိုဆိုပါရစေ။ကျွန်တော်တို့ဒီနေ့စုတွေ့မဲ့အကြောင်းအရာကတော့ဒီ2019ခုနှစ်အတွင်းသတင်းလွတ်လပ်ခွင့်နဲ့လွတ်လပ်စွာပြောဆိုခွင့်အခြေအနေတွေကိုသုံးသပ်မှာဖြစ်ပါတယ်။2019ခုနှစ်တစ်နှစ်ကုန်လို့အခုဆိုရင်2020နှစ်သစ်ကူးပြောင်းမှုအချိန်ရောက်နေပါပြီ။ပြီးခဲ့တဲ့2019ခုနှစ်ဒီမြန်မာနိုင်ငံထဲမှာလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်တွေဘယ်လိုအခြေအနေရှိသလဲဆိုတာကိုကျွန်တော်တို့နှစ်ချုပ်သုံးသပ်ချက်အနေနဲ့အခုဆွေးနွေးတော့မှာဖြစ်ပါတယ်။အဓိကပေါင်းဆွေးနွေးပြီးမဲ့ပုဂ္ဂိုလ်နှစ်ဦးရှိပါတယ်။ပထမတူကတော့ဒီ Indian News ကပါသတင်းစာဆရာဦးစိန်ဝင်းပါတို့ကတော့ဒီ Indian News အဖွဲ့ရဲ့သတင်းပညာဆိုင်ရာအကြံပေးပုဂ္ဂိုလ်ဖြစ်ပါတယ်။အဲနောက်တူကတော့ဒီကိုဆောင်းခါပါကိုဆောင်းကတော့ဒီလွတ်လပ်စွာဒီပြောဆိုခွင့်နဲ့ပတ်သက်လို့အတန်အုပ်စုပေါ့နော်ဒီအတန်အဖွဲ့စည်းရဲ့ဒီပြောခွင့်ရဦးဆောင်နေသူတူဖြစ်ပါတယ်ခင်ဗျ။ကိုဆောင်းခါလည်းလေလိုင်းပေါ်မှာရှိရတယ်ကိုစိန်ဝင်းလည်းလေလိုင်းပေါ်မှာရှိပါတယ်ကျွန်တော်အရင်ဆုံးကိုဆောင်းခါကိုဖိတ်ခေါ်ကြပါလားခင်ဗျ။ကိုဆောင်းခါကြားပါလားခင်ဗျ။ဟယ်လိုကိုဆောင်းခါကြားပါလားဟုတ်ကဲ့ကိုဆောင်ခါကြီးခုနကကျွန်တော်ပြောသွားလို့ပေါ့နော်အရင်ဆုံးတော့2019ခုနှစ်အတွင်းမှာမြန်မာနိုင်ငံအတွင်းလွတ်လပ်စွာပြောဆိုခွင့်ပေါ့နော်တကယ်တမ်းကိုဆောင်ခါတို့အနေနဲ့ဒါနဲ့ပတ်သက်လို့သေချာမှတ်တမ်းမှတ်ရာတွေနဲ့လည်းလုပ်နေတယ်လွတ်လပ်စွာပြောဆိုခွင့်အခြေအနေကတိုးတက်လာသလားအရေးမှုတွေဘယ်လိုရှိလဲကျွန်တော်နှစ်ချုပ်လေးအရင်ဆုံးပြောပြပေးပါလား
ကျွန်တော်ဟိုပါပေါ့ကျွန်တော်တင်တဲ့မီဒီယာကိစ္စကိုကျွန်တော်အရင်ပြောချင်တာပ
ါဟုတ်ကဲ့
မီဒီယာနဲ့ပတ်သက်ရင်ဒီ2019ခုနှစ်မှာတရားစွပ်စုခံထားရတာကျွန်တော်17ဦးတွေ့ရတယ်ဗျာကျွန်တော်စတူဒီယိုနောက်တစ်ခုကတော့ဒီနိုင်လွတ်လုံလို့ခေါ်တဲ့ဒီနိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကိုအကောက်အပြေးဥပဒေလိုအမည်နဲ့တရားစွဲထားတာဒီဘက်2019ခုနှစ်မှာတော့20နှစ်တမှုတွေ့ရတယ်ဆိုတော့အဲ့ဒီအခြေအနေကြီးကြည့်မယ်ပြီးတော့စက်တွေဥပဒေဆိုရင်လည်းကျွန်တော်တို့ဒီ2019မှာလည်းထပ်မြင့်တက်နေလို့မယ်ပေါ့နော်ဆိုတော့အဲ့တော့ဒီကိင္နဲအချက်လက်တွေကကျွန်တော်တို့တုံးတက်ရမယ်ဆိုရင်တော့ဒီ2019ခုနှစ်ဟာဒီလိုလည်းတော့ဘယ်လိုဆိုကြည့်ချိုးပေါက်ခံရမှုမြင့်တက်တဲ့ညလို့အကြမ်းများဖြစ်တာတုံးတက်လို့ရပါတယ်ကို
ဟုတ်ကဲ့ဒီနေရာမှာကျွန်တော်တို့ခုထပ်မေးချင်တာကဥပဒေနဲ့ပတ်သက်လို့ပေါ့ပြောမယ်ဆိုရင်ဒီလွတ်လပ်စွာပြောဆိုခွင့်ကိုကန့်တတ်နေတဲ့ဥပဒေတွေရှိနေတယ်ဆိုပြီးတော့ဒါပြင်ဆင်ဖို့ဆိုပြီးတော့နိုင်ငံတကာကနေပြီးတော့လည်းတိုက်တွန်းနေကြတာရှိပါတယ်အဲ့တော့စစ်တော်ဘက်ကကြိုးပမ်းအထောက်မှုပေါ့ဒီလွတ်လပ်စွာပြောဆိုခွင့်ပို့ပြီးတော့ space ရအောင်လို့သတင်းမီဒီယာလွတ်လပ်ခွင့်တွေပို့ရှိလာအောင်လို့လွတ်တော်ဘက်ကကြိုးပမ်းအထောက်မှုတွေဥပဒေပြင်ဆင်ချက်တွေကရောဘယ်လိုအားရစရာရှိပါလား
ကျွန်တော်တွေ့ရတဲ့လောက်ဆိုရင်ဒီလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်ပြီးတော့ဥပဒေပြင်တာဖြစ်တာအတိတ်ပြဌာန်းတာဘာတစ်ခုမှလွတ်တော်အောင်လုပ်နိုင်ခဲ့တာမရှိဘူးဒီ2019ခုနှစ်မှာမဟုတ်ဘူး2000နဲ့ဒီ16ခုနှစ်ဒီအစိုးရပြတ်တလာတဲ့နောက်ပိုင်းကနေပြီးဒီနေ့အချိန်ထိတိုင်းအစိုးရဘက်ကပြင်ဆင်ပြဋ္ဌာန်းလိုက်တဲ့ဒီဥပဒေတွေဟာလွတ်လပ်စွာပြောဆိုခွင့်ပုံမူအားကောင်းလာကြည့်ရဆိုတာတခုမှကျွန်တော်တို့ကမတွေ့ရဘူး။နံပါတ်1အနေနဲ့ဒီနိုင်လွတ်လုံလို့ခေါ်တဲ့ဆန္ဒပြောတဲ့ဒီနိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကိုကာကွယ်ပေးရေးဥပဒေပြဋ္ဌာန်းခဲ့တယ်။ဒါပေမဲ့အဲ့ပြဋ္ဌာန်းချက်ရွေးချက်ကကောင်းတယ်ပေါ့နော်။အထူးသဖြင့်တော့ဒီနိုင်ငံသားတွေရဲ့ privacy တို့ security တို့ကိုစဉ်းစားတဲ့ဥစားပေးတဲ့ဥပဒေတွေဖြစ်တယ်။သူတော့တကယ်လက်တွေ့မှာကြတော့အဲ့လိုအကာအကွယ်ပေးတာမျိုးမဟုတ်ဖိနဲ့ဒီအစိုးရကိုဝေဖန်တဲ့လူထုကိုတရားစွဲတဲ့အမှုတွေပဲပေါ်လာတာတွေ့ရတယ်။အဲ့တော့ပြည်ထောင်စုကဟိုဥပဒေကရည်ရွယ်ချက်ကတော့ကောင်းတယ်။ဒါပေမဲ့တကယ် implement လုပ်တဲ့အခါမှာလူထုပဲနစ်နာနေတာတွေ့ရတယ်။အဲ့တော့ဆုံးပြီးတော့ပြောရမယ်ဆိုရင်ဒီအစိုးရတက်တန်းတွင်မှာဘောနော်နောက်စကူးတင်အောင်မဟုတ်အစိုးရတက်တန်းတွင်မှာလှစ်တော့ပြတ်ထန်းလိုက်တဲ့ဥပဒေနောက်ကပြင်ဆင်လိုက်တဲ့ဥပဒေအတိတ်ပြတ်ထန်းလိုက်တဲ့ဥပဒေတွေဟာလူလက်သုံးဖို့ပြုစုခွင့်ပုံမူအားကောင်းအောင်ပုံမူအမှတ်ခံချက်ရှိလာအောင်လုပ်တဲ့ဥပဒေတစ်ခုမှမတွေ့ရဘူးလို့ကျွန်တော်ပြောလို့ရပါတယ်ဗျ။
ဟုတ်ကဲ့ဒီနေရာမှာကျွန်တော်နည်းနည်းလေးကိုဆောင်ခါကိုတစ်ခုမေးချင်တာကအမိုးစကားပြန်ပွားမှုပေါ့ဒီနေရာမှာ hate speech ပေါ့နော် hate speech ကပြောမယ်ဆိုရင်လူလက်စွာပြောစုခွင့်နဲ့ဆိုတဲ့ဟာနဲ့ကခပ်ပါပါလေးလူဖြစ်နေတဲ့အခြေအနေကအဲ့တော့ပြည်ပဆို2019ခုနှစ်အစောပိုင်းကာလတွေမှာအမျိုးသားရေးလှုပ်ရှားမှုတွေတော်တော်အားကောင်းတဲ့ hate speech တွေထွက်လာတယ်။ဒါတွေမှာဖိနှိပ်မှုတွေတိတ်ပြင်းထလာတဲ့အခါမှာပြောရမယ်ဆိုရင်အမျိုးသားရေးလှုပ်ရှားမှုတွေတော်တော်လေးကိုရပ်သွားတဲ့သဘောမျိုးတွေ့ရတယ်။အခုနောက်ပိုင်းကာလမှာဆိုလို့ရှိရင်အဲ့တော့ဒီအနေအထားနဲ့ပတ်သက်လို့ကိုဆောင်ခဘယ်လိုမြင်ပါလဲ
။ဆိုနံပါတ်1ကအစိုးရကဒီအမုန်းစကားတွေဆန္ဒပြောရတဲ့ဒီ NDA ရှိတဲ့စကားတွေကိုတားမြစ်ချင်နေဆိုရင်အစိုးရကအရင်ဆုံး declare လုပ်ရတယ်။ငါတို့ဒီလက်ရှိအစိုးရဟာဒီလိုဒီအမုန်းစကားတွေအနေဖြင့်စကားတွေပြောဆိုမှုတီးမခံဘူးငါတို့အရေးယူဆောင်ရမယ်ဆိုတာမျိုးတကယ်လို့ကိုယ်ရင်ပြောမှာလွန်ခဲ့တဲ့၄နှစ်တာပြင်မှာအဲ့ဒါမျိုးသူရလုံနိုင်ခဲ့တာမရှိဘူးဒါအခုလက်ရှိဝရမ်ပြင်းနေတဲ့ဆရာတော်ဦးရတူဟာမျိုးဆိုတော့မှပဲသူ့ရှိမှအရေးယူရတဲ့ကိစ္စတွေအများကြီးရှိတယ်အခုဖြစ်တော့ဒီကျွန်တော်ရှိနေဥပဒေလုံခြုံတက်ဖြတ်ခံရတဲ့ကိစ္စမှာသူဟာလုံခြုံတက်ဖြတ်တဲ့ဖြစ်တဲ့ဒီဥပဒေလူသက်သမားရဲ့ဦးကြည်လင်းရဲ့ဆရာတော်ဆိုတာမျိုးကြီးပြောရဲဆိုလူတက်အားပေးရဲ incitement လုပ်တယ်အစနာပြောရဲဘာသာရေးမုံတီးမှုတွေဖြစ်အောင် creditor ဆန်နေဟာကြီးကျွန်တော်နှိမ့်ချပြောဆိုရဟာကြီးအများကြီးကျူးလွန်ခဲ့တာဖြစ်ဒါပေမဲ့အဲ့လိုမျိုးပုံမှာအစိုးရကတုံ့နှိပ်ပါဝေးဖြစ်ခဲ့တယ်တစ်ချက်ကလေးမှာကျွန်တော်ထောက်ပြပြောဆိုတာ တော့အရေးယူလို့လောက်တာရာမျိုးတွေမတွေ့ရဘူးအခုလက်ရှိဥရတူအရေးယူထားတဲ့ကိစ္စကလည်းတခြားပြန်ကြည့်တဲ့အခါမှာတောင်တန်းစုကြည်ဝေဖန်လို့ဆိုတာမျိုးနဲ့အရေးယူထားတာဖြစ်တယ်သူရဲ့ဒီအမုန်းစကားပြောဆိုမှုတွေဆိုတာခွဲခြားဆက်ဆံတဲ့အပြုအမူတွေကြောင့်ကျွန်တော်အရေးယူဆောင်ရွက်ထားတာမဟုတ်တာကိုသိရတယ်အဲ့တော့အစိုးရကိုယ်တိုင်ကဒီလိုမျိုးဒီ dangerous speed တွေ hate speed တွေပြောတဲ့လူတွေကိုအရေးယူခြင်းသိရလားဆိုတဲ့မေးခွန်းကိုကျွန်တော်ကမေးရမှာပေါ့အမှန်တကယ်တော့ဥပဒေရရင်ကျွန်တော်အခုကြည့်တယ်သူတုံးနေတာရှိရင်နောက်တစ်ခုကအော်ဒီအမုန်းစကားနဲ့ပတ်သက်ရင်အကောင်းဆုံးဟာကပါလဲဆိုတော့ပုံမှန်ရာသီပုံမှန်မှာ900ကန်းငယ်တစ်ခုရှိရင်900ကန်းငယ်ဟာလူမျိုးစုတစ်ခုနဲ့တစ်ခုကြမှာအမုန်းပွားအောင်ခွဲတတ်ဆက်နှိမ့်ချပြောဆိုတာတွေကိုဒီရာသီပုံမှန်900ကန်းငယ်နဲ့ရေးလို့ရတယ်။ဒါကြောင့်ကဥပဒေအစ်စ်ကိုအလင်းစလို့ပြတ်ခန်းကြရမလို့ချက်ရှိရှိနေတဲ့ဥပဒေတွေနဲ့ကိုပဲတကယ်လို့ကျွန်တော်နိုင်ငံမှာဒီဆက်နာပြောတဲ့ဘာသာရေးအဲဘာသာပေါင်းတဲ့ရှိတဲ့ပြင်းပြဖို့တဟကတာဖြစ်ဖို့အဲ့လိုမျိုးအထက်နဲ့တစ်ဖက်ကိုခွဲခြားနှိမ့်ချပြီးပြောတဲ့လူတွေကိုအရေးယူမယ်ဆိုရင်ပုံမှန်အကြည့်ပြီးသားလို့ဆိုရတာဖြစ်တယ်။အဲ့တော့ပြည်ထောင်စုကဒီလက်ရှိအစိုးရကိုယ်ရင်ကကိုအဲ့လိုအမုန်းစကားတွေတားကျင်တဲ့ပုံစံတော့ကျွန်တော်တို့ကသိမတွေ့ရဘူးပြ
။ဟုတ်ကဲ့ကျွန်တော်ကိုဆောင်ခါကိုအခုပထမဆုံးအကြော့မှာအရင်ဆုံးနောက်ဆုံးတစ်ခုမေးချင်တာကတံပိုးပေါ့နော်အထူးကဒီလူလက်စွာပြောဆိုခွင့်နဲ့ပတ်သက်လို့လူဖွဲ့စည်းရဲ့တံပိုးဆိုလိုတာကမြန်မာနိုင်ငံဟာဒီမိုကရေစီအကူပြောင်းကိုဥတည်နေတဲ့အလဲပြောင်းကိုသွားနေပြီအဲ့တော့ဒီလူလက်စွာပြောဆိုခွင့်နဲ့ပတ်သက်လို့မြန်မာလူဖွဲ့စည်းအထက်မှာဘယ်လောက်ထိတံပိုးထားမှုရှိလဲဘာဖြစ်လို့မေးရလဲဆိုတော့အခုဆိုရင် ICJ ကိစ္စလိုမျိုးနောက်ဆုံးဖြစ်လာတဲ့အခါမှာဟိုဘက်ဒီဘက်ပြောကြဆိုကြတာလေဥမာဆိုလို့ရှိရင်လူမှုကွန်ရက်ဒီမှာတော့ကြမ်းတမ်းပြောတာတွေပါကျွန်တော်သတိထားမိရဲ့အဲ့တော့လူဖွဲ့စည်းအထက်မှာရှိတဲ့လူလက်စွာပြောဆိုခွင့်နဲ့ပတ်သက်လို့ထားတဲ့တံပိုးဘယ်လိုများသုံးသပ်မိပါလဲကိုဆောင်က
ကျွန်တော်တင်နေကြဒီပြီးခဲ့တဲ့ဟိုအစိုးရရောဒီဘက်အစိုးရရောအပြန်အလှန်တိုက်ခင်ဖြစ်ကြကြတဲ့လူတွေကြီးပါပဲဒါပေမဲ့ငါတို့အဖြစ်သူတို့ရဲ့ယက်တီမှုတွေကဓာတ်ပေါ်မှာပဲအခြေခံတယ် right base ကိုမတော်ဘူးဘယ်တော့မှကျွန်တော်တို့ကဒီလူခွင့်ရေးပေါ်မှာပဲအခြေတည်ပြီးပြောတယ်ဘယ်ပါတီဘယ်ပုဂ္ဂိုလ်ဆိုတာမျိုးထားလို့မရဘူးပေါ့ဒါပေမဲ့လူတို့ကတော့အဲ့လိုမဟုတ်ဘူးသူတို့ထောက်ခံတဲ့သူကဒီအမှန်တရားဖြစ်ပြီးတော့သူတို့ထောက်ခံတဲ့သူကပြောဆိုတဲ့စကားဟာဒီလူခွင့်ရေးကိုစန့်ကျင်နေပြီးတိုင်အောင်အဲ့ဒီဟာကိုဆက်လက်ထောက်ခံတာဆက်လက်ယုံကြည်တာမျိုးတွေ့ရတယ်။ဒါနဲ့ကလူလူဟာလူလက်ကသူ့ကိုပြောဆိုခြင်းနဲ့ပတ်သက်ပြီးတော့ဟိုဒီရောဘတ်ကာသနာနာတိဖို့ခက်တယ်လို့ကျွန်တော်တို့မြင်တယ်။ဘာဖြစ်လို့လဲဆိုတော့အစိုးရကိုယ်တိုင်ကလည်းအဲ့ဒါကို mislead လုပ်တယ်ဘာလို့လဲဆိုတော့mislead ခြင်းလုပ်တာကိုကျွန်တော်တို့ကတွေ့ရတယ်။ဘာဖြစ်လို့လဲဆိုတော့အမှလက်ရှိဒေါက်တာစုကြည်ဝေဖန်တဲ့လူတွေကလည်းထောင်ကြတယ်။ဝန်ကြီးချုပ်ကြီးကိုပြောဆိုတဲ့လူတွေကလည်းထောင်ကြတယ်။ဒေသနာမတွေကလည်းထောင်ကြတယ်။ဒီလိုထောင်ကြတဲ့တရားစွဲတဲ့သူကဖြစ်ဖြစ်ဖြစ်တတ်တယ်ဆိုရဲနေဝိတ္တိကိုအစိုးရသွားတယ်။အဲ့ဒါလိုပဲအစိုးရကိုထောက်ခံဝန်ရံတဲ့ဒီလူအုပ်စုကလည်းဒီအစိုးရကိုထောက်ခံရင်းနဲ့အစိုးရလုပ်တဲ့ဟာအမှန်လေဒီလိုမျိုးဟိုဗျံဒရာဆောင်မပြောတင်စတဲ့ချင်းအဲ့လိုမျိုးဟိုဒီ narrative ကိုလူလူကလိုက်ပုံပေါ်တယ်အဲ့ဒါကိုကြည့်ကြည့်အချင်းဟိုဒီအစိုးရကိုယ်တိုင်အစိုးရကအပါအဝင်ဘယ်တော့ဒီဘက်မှာရှိတဲ့ဒီအစိုးရကိုထောက်ခံတဲ့လူလူတည်ပင်နေဒီလူလက်ကတော့ပြောချင်ခွင့်နဲ့ပတ်သက်ပြီးတော့ဟိုဘိုင်းနိုင်နားလေတာဆိုတော့လက်ခံကျင့်သုံးတာယုံကြည်တာမျိုးကိုကျွန်တော်တို့ကသိမတွေ့ရဘူးဘက်ပေါ်မှာလည်းအခြေခံပြီးတော့ကျွန်တော်တို့ပြောဆိုနေကြတာကိုနှစ်ဖက်စလုံးမှာတွေ့ရတယ်ဗျ
ဟုတ်ကဲ့ကုဆောင်းကလီလိုက်ပေါ်မှာခဏနေပြောအောင်ခင်ဗျာကျွန်တော်နောက်ထပ်ဆွေးနွေးမယ့်သူဖြစ်တဲ့ဇင်းစားဆရာဦးစိန်ဝင်းကိုဖိတ်ခေါ်ချင်ပါတယ်ကုစိန်ဝင်းကြားပါလားခင်ဗျာ
ဟုတ်ကဲ့ကြား
ကုစိန်ဝင်းခုနကကုဆောင်းခါနဲ့ဆွေးနွေးခဲ့တဲ့နောက်ဆုံးအကြောင်းအရာလေးကိုပဲကျွန်တော်ဆက်ချင်ပါတယ်ဘာလို့လဲဆိုတော့အခု ICJ ကိစ္စတွေပဲပေါ်လာတဲ့အခါမှာဒီအင်ဒီယန်ကိစ္စမှာဒရင်တောက်နှစ်ဦးဖြစ်တဲ့ကုဝါလုံးနဲ့ကုကျော်စိုးဦးနဲ့ပတ်သက်လို့တော်တော်ဝေဖန်မှုတွေဒါမင်းတို့ကြောင့်အခုလိုရည်ယူခံရတဲ့ဆိုတဲ့စာသားမျိုးတွေနဲ့လူမှုကွန်ရက်တွေပေါ်မှာရေးသားကြတယ်ပြန့်ဝေကြတယ်အဲ့လိုမျိုးတွေဖြစ်လာတော့ကျွန်တော်ကနည်းနည်းလေးမေးချင်တာကဒီလူလက်ဆော့ပြောဆိုခွင့်နဲ့ပတ်သက်လို့မြန်မာလူ့ဖွဲ့စည်းမှာတံပိုးပြောင်းလာပြီလားကိုစိန်ဝင်းရဲ့သုံးသပ်ချက်ရင်းဆုံးသိချင်ပါတယ်အဲ့ဒါအ
ဲကျွန်တော်တို့လူ့ဖွဲ့စည်းကတော့ဟိုလူ့ဖွဲ့စည်းရဲ့လို့ကျွန်တော်ရေဘူးရပြောလို့ရှိရင်ကျွန်တော်တို့ကကြောက်တဲ့ကြောက်တတ်တဲ့လူ့ဖွဲ့စည်းပေါ့နော်ဘာလို့ကြောက်မလုံခြုံမှုတွေကြောက်တယ်နောက်ပြီးတော့ဒီအရာဒီရလည်းပါနေလာလဲဆိုတဲ့အခါကျတော့နှစ်ပေါင်းများစွာအစ်အုပ်ကိုရအောင်ပေါ့အဲဒီအောက်မှာနေခဲ့ကြရတဲ့အခါကျတော့အကုန်လုံးကကြောက်နေကြရတယ်။နောက်ဒီလိုမျိုးအခွင့်အလမ်းတွေဖြစ်လာတဲ့အချိန်မှာလွတ်ထွက်သွားမှဆိုတဲ့ဒါပဲအဲတော့ပဲရှိသေးတယ်အခြေခံအားဖြင့်နောက်ကျွန်တော်တို့ဒီပညာတွေပေါ့နော်ဟိုမျိုးဆက်အလိုက်ပညာတွေကိုဟို critical thinking ကိုတကယ်မသင်ခဲ့ကြတာနောက် liberal arts ကိုဟိုမသင်ခဲ့ကြတဲ့ပြဿနာလို့ဟိုကျွန်တော်ကတော့ဒီအတူတတော်မြင်တယ်ဒါပေမဲ့ကျွန်တော်ကတော့လူဖွဲ့ပြီးရတာရှိတရားကိုပြောပေးမယ်အဲတာမန်လူတွေမှာအပြစ်မရှိဘူးဒါတွေကိုဟိုကြောင်းလဲရမယ်ခေါင်းဆောင်ဒီမှာပဲ တာဝန်ရှိတယ်ကောင်းဆောင်တွေကပဲအတိရှိတယ်လို့မြင်တယ်ကောင်းဆောင်တွေကဒီလူဥဖွဲ့ကြီးကိုဘလို့တိဆောက်မလဲဆိုတဲ့ကိုပိုင်ယုံကြည်ချက်တွေကိုပိုင်အတွေးအမြင်တွေရှိရတယ်သူတို့မှအဲ့ဒီဟာမရှိဘူးသူတို့ကိုယ်တိုင်ကအတွေးအမြင်တွေကရှုပ်ထွေးနေတဲ့အခါကျတော့ဟောဒီလိုမျိုးလုပ်ရင်လဲဒီလိုမျိုးမတော်မတရားလုပ်ရင်လဲโอเคล่ะเว้ยสุดะหาวไปฉะไปไล่ได้คามาตามันดูเนี่ยไล่ตัวឧបมาไล่ရှင်ပြောมั้ยဆိုတော့ဒီအခုဟိုဒီဘက်ခစ်ဒီမှာဒီလက်ရစွန်းနေရအဆွန်ရောက်တာနိုင်ငံတိုင်းမှာလက်ရစွန်းနေတဲ့ထားကြွာလာတော့ရှိတယ်ဒါပေမဲ့ဒါကလူငယ်စုလေးပဲအဲ့ဒီဟိုไล่ရှင်ပြီးပြောมั้ยဆိုရင်အိန္ဒိယမှာဖြစ်တယ်အခုဖြစ်တယ်သို့တော်လည်းဒါကိုပြန်တုံ့ပြန်တယ်ဒီအာယူသူမအင်အားစုကြီးရှိတယ်အဲ့တော့အစိုးရလုတ်ချင်နိုင်မဟုတ်တာကိုလုတ်ချင်နိုင်လို့လို့မြောက်ကျွန်တော်တို့ဒီမှာကြတော့ဘာဖြစ်လဲဆိုတော့လူပွဲကြီးက vulnerable ဖြစ်တဲ့အခါကျတော့ပါထွက်သွားတယ်ဆိုတော့နော်အခြေခံအနေအထားကြီးသွားတာပါဒါပေမဲ့ခုနပြန်ပြောရလို့ရှိရင်တော့အပြည့်ရှိတာကတော့ကောင်းဆောင်တွေမှာပဲပြည့်ရှိပါတယ
်ဟုတ်ကဲ့ကျွန်တော်အားလည်းဆက်မိချင်ပါတယ်အဲ့တော့လွတ်လပ်စွာပြောဆိုခွင့်သတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့ဒါဟာပြောမယ်ဆိုရင်တော့ဒီမိုစီသွားတဲ့အတိုင်းကြီးတွေမှာစံနှုန်းတစ်ခုအနေနဲ့ထားတယ်အဲ့တော့နိုင်ငံခေါင်းဆောင်တွေပဲဖြစ်ဖြစ်ပါတီခေါင်းဆောင်တွေပဲဖြစ်ဖြစ်တိုင်းပြည်အကြီးအကဲတွေပဲဖြစ်ဖြစ်ဒီလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာအပေါ်ထားတဲ့သူရဲ့စိတ်စေတနာတန်ဖိုးဒီနှစ်ထဲမှာဘယ်လိုများရှိပါလဲသူတို့အနေနဲ့ပို့ပြီးတော့များစွမ်းဆောင်ပေးနိုင်လားသူရဲ့အလုပ်ကံမှုပါပါပါတယ
်ဘယ်ဆန်းတော့နိုင်မလို့ကြာလာတာပေါ့ဟို2015နေပြီးတော့ဆက်တွေ့တာကျွန်တော်ဟိုအရင်ဆုံးကဘာဖြစ်တယ်များဖြစ်တယ်ထားပေါ့နော်2015နေဆက်တွေ့လာလို့ရှိရင်အမှုတွေပုံနားလာတာပဲအဖတ်တင်တာပဲကွာသွားတာအရင်တော့အစပိုင်းတော့တော့60ကျောက်ကကြီးသုံးတာနေနောက်ပိုင်းတခြားပုံမှန်တွေအသုံးများလာတာအခုတော့ဒီလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်ပြီးတော့ထိခိုက်စေတဲ့ပုံမှန်အဓိကသုံးသွားတဲ့ပုံမှန်တွေကနေယူ0 60ကျောက်ကကြီးလို့ပုံမှန်900လို့နိုင်လို့လုံတော့ဟုတ်တယ်မလားအဲ့ဒါကိုပတ်ပေါင်းဆောင်ကသုံးတယ်အဲစစ်တပ်ကလည်းသုံးတယ်အစိုးရကလည်းသုံးတယ်အနာရပါတီကလည်းသုံးတယ်ဒါကဘာလို့ပြနေလဲဆိုတော့သူတို့အနာရလာတဲ့အခါကျရင်ဒါမှနေရာရလာတဲ့အခါကျရင်စဉ်းစားပုံစဉ်းစားနည်းရတမျိုးတည်းပဲအဲ့ဒါကငါ့ကိုမဝေဖန်နဲ့ဝေဖန်တာမကြိုက်ဘူးဆိုတဲ့ဟာပဲတကယ်တကယ်ကျတော့ဟိုကနိုင်ငံရေးသမားဖြစ်လာရင်နိုင်ငံကောင်းဆောင်ဖြစ်လာရင်တော်လာရဆာမြင်ရတယ်ဘာလို့ကိုကိုကိုပြောရရင်ကိုဒီယာတူပေးတာဒီပတ်တံပေးတာအလကားပေးတာမဟုတ်လေဒါဒီသူကသိခံနိုင်ကြမ်းနေရှိရအခုအဲ့လိုမဟုတ်ဘူးသူကဂျေဇုရှင်ဆိုတဲ့စိတ်ကဝင်ပြီးတော့အဲ့ဒါငါတော့ပြောပြီးဆိုရင်ပြန်သူပဲတစ္ဆပောက်ပဲဆိုတဲ့ဟာမျိုးနဲ့တုံ့ပြန်တဲ့ဟာအဲ့ဒီဟာပြဿနာအကြီးကြီးဖြစ်လာသေးတာပြည်နယ်တွေကိုကြည့်လိုက်ရင်လက်ကြားမှာဆိုရင်ကြားအစိုးရလူငယ်တွေကိုတရားစွဲတယ်နော်ဦးဒါမှလုတ်တင်လို့ဒါမျိုးကိုပါတီကလည်းတားလို့ရတယ်တကယ်တကယ်ကြပါတီမှဆိုဦးစားပေးနေတဲ့ဒါမျိုးတွေတော့မဖြစ်သင့်ဘူးဆိုတော့ဆွေးနွေးမှုတွေလုပ်လို့ရတယ်ဒါပေမဲ့လည်းဒါကိုမရှိဘူးဟိုတချို့တော့ဟိုမှာဒီနိုင်လို့လုံးဟိုပြင်မယ်လို့တော့ဟိုပါတီကအနာပါတီပြောတာရှိတယ်ဒါဆက်လုပ်လာမှမသိဘူးကျွန်တော်ကတော့ဒီအစိုးရတက်တန်းဒီကုံကံနဲ့နီးနေတဲ့အခါကျတော့ဒါတွေကိုဆက်ပြီးတော့လုတ်ချင်သေးလည်းမရှိသေးဘူးလုတ်ဖို့လည်းကြိုးစားမယ်လို့တော့လည်းမထင်တော့ဘူးက
ဟုတ်ကဲ့ပြောမယ်ဆိုရင်အခု energy အစိုးရကတချင်တုန်းကသတင်းမီဒီယာတွေနဲ့တော်လီပလန်နံပါတ်သိခဲ့တယ်တော်လီရင်းနှီးဆက်ဆံခဲ့တယ်အခုအချိန်မှာအာဏာရတဲ့အချိန်မှာ energy အစိုးရရဲ့မီဒီယာပေါ်ထားတဲ့သဘောထားနဲ့ပတ်သက်လို့အခုစိတ်မပါပြောချင်ဘူး
မီဒီယာကိုထားတဲ့ဟာကဦးစားပေးအနေနဲ့ဒီသတင်းလွတ်လပ်ခွင့်ဆိုတာတကယ်မယုံဘူးအဲ့ဒါကြောင့်ဒီမိုကရက်လို့နာမည်တပ်ပေမဲ့ဒီမိုကရေစီရဲ့စံနှုန်းစံထားတွေကိုတကယ်ယုံကြည်မှုမရှိခဲ့ဘူးသူတို့ကတခြားကလှမ်းရိုက်လာတဲ့အခါကျရင်အဲ့ဒီပုံမှာပဲပါသွားတယ်အဲ့ဒါပါလဲဆိုတော့ဟိုတိုင်းပြည်ကမူကြီးချမ်းသာရင်ပြီးတော့တရုတ်လိုကပဲဟိုလမ်းကြောင်းကိုချီတက်မယ်လို့နော်နောက်ပြီးတဲ့အခါကျရင်ဒီအစိုးရအမျိုးသားရေးဝါဒတွေရှိလို့ဒါသာသဖြင့်ပေါ့ဟို negative ဓာတ်တွေနဲ့ပဲတွေးပြီးတော့သွားတယ်တကယ်တကယ်ကြတော့ကျွန်တော်တို့လုံးလို့ရတာရှိပါတယ်နောက်ပြီးတော့တကယ်တကယ်လွတ်လပ်စွာပြောဆိုခြင်းနဲ့အမုန်းတရားနဲ့တခြားစီပါပဲဥပမာဥပမာအဖြစ်ပြောရင်ဖင်လန်ရဲ့ဥပမာရှေ့တော်တော်ရှင်းတယ်အမုန်းသားတွေကိုတိုက်ခိုက်တဲ့နေရာမှာအပေါင်းအောင်မြင်သုံးနိုင်ငံဖင်လန်နဲ့ဒါပေမဲ့လည်းအမုန်းတရားကိုပြောလို့ပိုပိုသူတို့အရေးယူခဲ့တာမျိုးတွေရှိတယ်အဲ့လိုမျိုးကြတော့လောကမှာတုံ့ဆုတ်ခဲ့တဲ့ဟာမျိုးတွေရှိခဲ့တယ်ဒီအစိုးရမှာနောက်ဆုံးတုံ့သက်တာကတော့ဘာလဲဆိုတော့သူတို့ အယူဆကြီးရာရမရှင်းလင်းမှုပြည်ပြည်နဲ့မရှိဘူးဟို survival ကိုပဲဖယ်ပြီးတော့သွားနေတယ်အဲ့တော့ဟိုဟိုကိုရောက်ဟိုတက်နဲ့လောဒီကိုရောက်ဒီတက်နဲ့လောဖြစ်ပြီးတော့ဟောရှေ့နောက်မကြီးတာတွေလာပြီးတော့ဖြစ်တယ်အခုဟိုဖြစ်တာပဲလို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာကိုစင်ဝင်းကိုမောင်ဆောင်ခလီလိုက်မှာမခဏနေပြီးပါအောင်ခင်ဗျာကျွန်တော် production တွေဖိတ်ခေါ်ကြပါလေအရင်ဆုံးကိုဆိုင်အောင်ကျော်ဆန်းစနေမိမြလို့ရပါတယ်တူတူပေါ့
ဟုတ်ကဲ့မင်္ဂလာပါဗျာလူကြီးကျွန်တော်တို့ဒီမေတောင်ဆန်းစုကြည်တက်လာတဲ့နောက်ပိုင်းမှာကျွန်တော်တမ္ပရောကချုပ်ကင်ထားတဲ့ခါကြတော့ကျွန်တော်တို့ဒီနေ့နေ့တွင်မှာတော့ဘာမှထူးခြားကြတော့မရှိပါဘူးဗျာဗာလည်းဖြစ်ဖြစ်အမေတော်စုကတော့နောက်နေ့ဆိုတော့အားယူတင့်ပြီလို့ပဲကျွန်တော်ထင်ပါတယ်ခင်ဗျာဘာလို့တရားဥပဒေစိုးမိုးရေးမှာလည်းဒီရဲဝန်ကြီးမှာလည်းတမ္ပရောကအုပ်ချုပ်တာများတယ်เนาะအဲ့ဒီကနာမည်ပဲရှိတယ်။ ICC မှာဆိုတော့ကျွန်တော်ငမများချိန်နဲ့သမ္မတော်ကလောက်လိုက်တာ။တကယ်တော့ဆိုရင် ICC ကသူ့ကိုဆွဲ။ဘောင်ဆွန်းဆွဆူကြီးကအပြစ်ရှိတော့ရှိရဒါပေမဲ့မဲအောင်လိုက်တော့မတော်ဘဲနဲ့ဒေါ်စုကိုလောက်လိုက်တာ။ဒါတဘာဝတရားမကြဘူးလေနော်။နိုင်ငံတော်အနေနဲ့သမ္မတော်ကချုပ်ကင်ထားတယ်။နှစ်ပေါင်း80ကျော်60လောက်ရှိပြီဆိုတော့လွတ်လိုက်ရပြီးနောက်ပိုင်းချုပ်ကင်ထားဆိုသူ့ရဲ့လောက်ရက်တွေကဒီနေ့အတော်မတက်နိုင်သေးပါဘူးနော်
။အ
ဲ့ဒါပဲကျွန်တော်ပြောချင်ပါတယ်။
ဟုတ်ကဲ့ကျေးဇူးပါကုဆိုင်အောင်ကျော်ဆန်းကျွန်တော်တချို့ပေးစာလေးတွေဖတ်ချင်ပါတယ်။အရင်ဆုံးဥစိမ်မောင်ရေးထားတာလေးဖတ်ပြပါမယ်။သူကတော့မြန်မာနိုင်ငံတွင်းမှာလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်တွေ2018ခုနှစ်ကုန်ဆုံးခံပြီးကစပြီးတော့2019ခုနှစ်တွင်ဝင်ရောက်လာတဲ့အထိထိန်းချုပ်မှုတွေအရေးယူမှုတွေတရားစွပ်စွပ်မှုတွေရော့ကျလာတယ်လို့အကြမ်းမြင်သုံးသပ်မိပါတယ်တဲ့။လွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်လို့2019ခုနှစ်အတွင်းမှာဆန္ဒထုတ်ဖော်မှုတွေဆန္ဒပြမှုတွေတိုးတက်လာပါတယ်။စီကနဲ့ညီလို့ကြွေးကြော်တမ်းတွေကလည်းတိုက်ခိုက်ရှုံချမှုမျိုးထက်ထောက်ပြဝေဖန်တဲ့သဘောဆောင်တယ်လို့လည်းအရေးယူတာစီဖိနှိပ်မှုတွေနေလာတာကိုသုံးသပ်နိုင်ပါတယ်တဲ့။အစိုးရနဲ့တက်မလို့ဆက်ဆံမှုမှာဆက်ဆက်တိမခံတဲ့တက်မလို့ရဲ့သဘောထားပြောင်းစပြုလာမှုတွေ2019မှာရှိလာသလားလို့လည်းလွတ်လပ်မှုအနည်းငယ်ဖြစ်လာတယ်ဆိုပြီးထင်ပါတယ်တဲ့။ဒီလိုဖြစ်လာဖို့လည်းနိုင်ငံတကာတိုင်ဝမ်ရဲ့ PR တွေဝေဖန်ပြစ်တင်မှုတွေရှုံချမှုတွေများလာလို့လည်းပြောင်းလဲမှုတွေဆလာရတယ်လို့ဆိုနိုင်ပါတယ်တဲ့။သတင်းမီဒီယာနဲ့ပတ်သက်ပြီးတော့တွေ့ရတာကသတင်းမီဒီယာကောင်စီရဲ့ကြီးကြပ်ကိုကဲမှုကြောင့်သတင်းမီဒီယာများကရေးသားအတင်ပြမှာလွန်ကဲခြင်းလွန်ကျွန်းမှုတွေနှေးပါသွားပါတယ်တဲ့လူလတ်စွာရေးသားတင်ပြမှုတွေရှိပေမဲ့အနေနဲ့မဖြစ်ကြပါဘူးတဲ့ပုတ်ကလိကဇင်းစာတွေနဲ့ဂျာနယ်တွေမှာဗဏ္ဍာရေးခက်ခဲကြောင့်ရပ်ဆိုင်းလျက်ရာတွေပြားပါတယ်အစိုးရတက်မလို့နဲ့စက်ခိုင်ယူလို့ပါတီလို့နဲ့မကင်းရမကင်းကြောင့်ဇင်းစာတွေနဲ့ဆန္ဒဇင်းတွေပဲလှုပ်ရှားနေတာကြောင့်အပြစ်ပေးအေးအေးယူမှုတွေကျဆင်းလာတာဖြစ်နိုင်တယ်လို့လည်းယူဆနိုင်ပါတယ်တဲ့အဓိကအနေနဲ့တင်ပြချင်တာကနိုင်ငံတကာအတိုင်းဝိုင်းနဲ့ICG တို့ ICC တို့ရဲ့အရှိန်အကြောင်း၎င်းနိုင်ငံတော်အစိုးရရဲ့ဖွဲ့စည်းပုံပြည်စည်းရေးအရှိန်အကြောင်း၎င်းမြန်မာနိုင်ငံတွင်းမှာလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာတွေလွတ်လပ်မှုအတန်အတင့်ရှိလာတယ်လို့ဆိုရပါမယ်တဲ့ဒီမိုစီစံချိန်စံညွှန်းအရတော့ဖွဲ့စည်းပုံမပြောင်းနိုင်သေးရဖြစ်လာအောင်မယ်တော့မမြင်သေးပါဘူးတဲ့ကုလသမဂ္ဂတိုင်ဝမ်မှာတော့လွတ်လပ်စွာပြောဆိုခွင့်သတင်းမီဒီယာလွတ်လပ်ခွင့်ရှိတဲ့နိုင်ငံများဆင်းမှာထည့်သွင်းခံထားရပါတယ်တဲ့တာဥစိန်မောင်သူ့ရဲ့သုံးသပ်ချက်အမြင်ကိုပေးပို့လိုက်တာပါနောက်တူကတော့ကုဘူကြီးပါသူကတော့ပြောတာကမြန်မာပြည်မှာသတင်းလွတ်လပ်ခွင့်ကိုပိတ်ပင်ထားတာနှစ်90လုံးစစ်စိုးရရဲ့ပြပမီဒီယာတွေပေါ်မှာအထင်မြင်လွဲအောင်ညီမျိုးစုံဝါဒဖြန့်ခဲ့ကြတယ်။အခုလည်းစစ်တပ်ရဲ့လူခွင့်ချိုးဖောက်မှုအင်းတင်လိုကိစ္စမျိုးမှာဖော်ကောင်လုပ်တယ်ဆိုပြီးတော့ရိုက်တာသတင်းသမားကိုဝါလုံးတို့ကိုတစ်စပေါက်တွေဖြင့်ဝါဒဖြန့်နေကြပါတယ်တဲ့။ဒါကူဘူကြီးသူ့ရဲ့အမြင်ပေးပို့တာပါ။ဒါသရရှင်တွေကသူ့ရဲ့အမြင်တွေပြောဆိုကြတာပါ။ကျွန်တော်ပြန်ပြီးတော့ကုဆောင်ခကိုဒါရင်နဲ့ပတ်သက်ပြီးတော့ပဲပြန်မေးချင်ပါတယ်ခင်ဗျာ။အဲ့တော့သတင်းမီဒီယာဘိုင်းနဲ့ပတ်သက်လို့ပေါ့ကုဆောင်ခကဒီအချင်းတွေဒီတရားဆွဲဆုခံရတဲ့အချင်းတွေအပြင်ပေါ်တော့သတင်းမီဒီယာဘိုင်းနဲ့ပတ်သက်လို့တကယ်တမ်းလွတ်လွတ်လပ်လပ်ပြည်တွင်းမှာရှိတဲ့သတင်းမီဒီယာတွေဖော်ပြနိုင်ခွင့်နဲ့ပတ်သက်လို့ရောကုဆောင်ခဘယ်လိုမြင်ပါလဲ
။ပထမဦးဆုံးကျွန်တော်တို့ကဒီဟိုသတင်းမီဒီယာတွေပေါ်မှာတားတဲ့ဟာကလည်းဆိုတော့ဒီဝင်ကြဆိုတဲ့အတုံးတော့ဆရာပဲကျွန်တော်တို့ဟိုသတင်းမီဒီယာတွေလွတ်လွတ်လပ်လုပ်ခွင့်ရလားမရလားဆိုတာကအထူးသင့်အဲ့ဒါပဲ။ကိုဝါလုံးတို့ကကြည့်ဆိုလို့တရားဆွဲခံပြည်နောက်ပိုင်းမှာအဲ့ဒီအချိန်ကပုံမြင့်တက်လာတယ်နောက်ကြတော့ဒီအဲ့လိုမျိုးဒီမြန်မာတန်လို့ဒီဆန္ဒပြောတဲ့ဒီအစိုးရပိုင်းဒီဒီ channel တွေနဲ့တွဲလို့ကြတဲ့ RFA ကိုဘာလို့ဒီပိုင်းဒီပိုင်းနဲ့တွဲရဝင်ကြလို့တုံးတယ်တွဲလည်းပဲအစိုးရပိုင်းမီဒီယာကအဲ့ဒါတုံးတယ်ဆိုရင်တူနဲ့ပါတနာဖြစ်ဆိုတာမျိုးလည်းဖြစ်ပြီးနောက်ဆုံးတဲ့အဲ့လိုမျိုးတွေစာကြေးတွေပါတော့ပြက်ပြဲသွားတာတွေရှိရပေါ့အဲ့လိုမျိုးပဲတစ်ခါမှလည်းဒီဒီပုတ်ဒီကြလွတ်လပ်တဲ့ public media တွေကိုလည်းအဲ့လိုမျိုးဒီအင်္ဂလီလိုပဲတောင်းအောင်ဆိုတာမျိုးပြရသေးမှုရှိတာကိုကျွန်တော်တို့ကတွေ့ရတယ်အဲ့တော့အဲ့ရနေထားတာပေါ့အခြားသောဟိုလွတ်လပ်လာလွတ်လပ်သွားဆိုအခုလက်ရှိကိုပဲကျွန်တော်တို့ကဒီသတင်းမီဒီယာတွေတရားစစ်ထားတဲ့အမှုက36မှုရှိတယ် ပြီးတော့တင်းမီဒီယာတင်းသမားပေါင်း၅ချက်နှစ်ဦးတရားဆွဲခံထားတယ်ဒါလက်ရှိဆိုရလက်ထက်မှာအဲ့တော့ဒီလိုဒီလောက်ကြီးညောင်များတဲ့တရားဆွဲချက်မှုတွေပြီးတော့အမြင့်ဆုံးပြစ်ဒဏ်ဆိုရယ်ကိုပါလုံးကိုပြတော့ဆိုးရုံမှာဆိုရင်ထောင်နဲ့ခုနှစ်နှစ်တိချထားတဲ့အခါမှာအပြိပင်ဝင်းကြကိစ္စရဲ့ဖြစ်ဖြစ်ရခိုင်အေအေနဲ့ပတ်သက်တာပဲဖြစ်ဖြစ်တင်းမီယာတွေဟာဖော်ပြဖို့စွန့်ဆုတ်ကြတယ်ဆိုပြီးခဲ့တဲ့ဒီဧပြီ May အဲ့ဒီကာလဝင်းကျင်မှာဆိုရင်ဒီရခိုင်ပြည်နယ်မှာရှိတဲ့ဒီရခိုင်တပ်မတော် AA ကို AA ကိုဟာအင်းနဲ့ပတ်သက်တဲ့ဒရင်ကိုပေါ်ပြလို့ဆိုပြီးတော့ကျွန်တော်တို့ဒီတရားဆွဲထားတဲ့အမှုကြီးအများကြီးရှိတယ်ဒီ AAV မှာဆိုရင်လည်းအဲ AAV ရဲ့ဒီ editor တဲ့ကိုရဲ့ညီတရားဆွဲခံထားတယ်အခြားတော့ဘယ်တော့ဒီ RF လည်းတရားဆွဲခံရတယ် DMG လည်းတရားဆွဲခံတယ်ဒီတရားဆွဲခံထားတဲ့အမှုကြီးကတော့ဟာရခိုင်ပြည်နယ်မှာရှိအင်းနဲ့ပတ်သက်တဲ့ပေါ်ပြမှုကြီးကိုမှအာဒီဒီဟိုတရားကျတာပေါ့အဲ့တော့ဒီနာကနောက်ပိုင်းမှာအေးနဲ့ပတ်သက်တာကိုသိမြင်ရကြတော့ပြီးတော့ဒီခိုင်ပြည်နယ်ပတ်သက်တဲ့ဒရင်တချို့လူတွေကသိမြင်ပြီးတော့ပေါ်ပြလာကြတယ်ဆိုတော့ဒါဟာတနည်းတပုံအပြင်ဆက်ပြင်လာဖြစ်လာလို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ကျွန်တော်ကုစိန်ဝင်းကိုလည်းနဲ့ခက်တုတ်တူလေးမိကြပါတယ်တမလေးတော့ပဲချိန်ရပါတော့ကုစိန်ဝင်းခုနကကျွန်တော်ပြောတော့မီဒီယာတွေနဲ့ပတ်သက်လို့အစိုးရရဲ့ကိန်းတွဲထိချုပ်မှုတွေပုံမြင့်လာလားကုစိန်ဝင်းအမြင်သိကြပါတယ်ချိန်ခက်တုတ်တူလေးပေါ့
အော်မီဒီယာတွေကတော့အစိုးရရဲ့ narrative ကိုပဲတွားနေကြရတာပေါ့နော်အထူးသဖြင့်တော့ဟောလူညာကိစ္စနဲ့ဒီလက်နက်ကပြိပကကိစ္စတွေမှာအစိုးရရဲ့ဘောင်ထဲမှာပဲရှိနေတာပါပဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့အခုအချိန်ကတော်တော်တူတူဖြည့်သွားရောက်ပါတယ်ကျွန်တော်တို့အချိန်လေးနည်းနည်းဆစ်သွားလို့ပါကျွန်တော်တို့အခုတဲလီလိုက်စီစဉ်ဒီမှာပဲရနာခွင့်ပေးပါအဓိကပါဝင်ဆွေးနွေးပြီးတဲ့ကုဆောင်ခကုစင်ဦးနဲ့တော်ရရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတဲလီလိုက်စီစဉ်နောက်တစ်ပတ်မှပြန်တွေ့ရပါမှာပါ